ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာမဲနိုင်ပြီးတော့ဒီစစ်မှုထမ်းဖို့ခေါ်ယူမယ်ဆိုတဲ့သတင်းတွေကြောင့်လူငယ်တွေဟာအိမ်မှာမနေရတော့ပဲရှောင်ပြေးနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းနယ်စပ်အခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာလူငယ်လူရွယ်တွေကိုစစ်မှုထမ်းဖို့အတွက်မဲနိုင်ဖို့ခေါ်ယူမှုတွေရှိနေကြောင်းဒီအတွက်မြဝတီမြို့မှာမိဘတွေကိုလူငယ်တွေကပါစိုးရိမ်ပူပန်နေကြပြီးတချို့ဆိုရင်နေနေမှမနေရတော့ပဲရှောင်ပြေးနေရကြောင်းဒေသခံတဦးကပြောပြပါတယ
်အခုကမြဝတီမြို့ပေါ်မှာရုပ်ရုပ်တွေဖြစ်နေအဲဒီစုမှုထမ်းမနေရဆိုတော့မဲနှိုင်းရမယ်အိမ်တိုင်းမဲနှိုင်းရမယ်သူကြီးရုပ်တွေကလွယ်ပြီးတော့မကျမ်းတဲ့လူကလွယ်ပြီးတော့ကျမ်းမပန်းဆောင်တဲ့လူအိမ်နေနိုင်မှာကိုမဲနှိုင်းရမယ်ဆိုတော့အမရုပ်ရုပ်တွေဖြစ်နေကြတယ်သွားနိုင်လာနိုင်တဲ့လူအကုန်လုံးမဲနိုင်မှာမဲပေါ့ရင်သွားရမှာပေါ့နော်အဲ့လိုမျိုးပြောလေကုကြီးရွက်အမတ်တက်အမတ်နဲ့အမတ်တော့အမတ်လေးအဲ့လိုရွက်တက်စီနောက်ဒီလေကျွန်းဆိုတာတော့ရှိတယ်ဒီလေကျွန်းမှာအင်ဂျင်တက်အင်ဂျင်အများဆုံး50လောက်ရှိတယ်မှာအင်ဂျင်50ရှိလို့ရှိရင်အဲ့တက်ကြီးရဲ့ကိုမသွားနိုင်တဲ့သာဖယ်လေးကို50လောက်ရှိအဲ့50မှာမဲနိုင်ရမှာပေါက်တဲ့အိမ်20သွားရမှာအဲ့လိုမျိုးစဉ်းစားရမှာသူတို့ပြောလာတယ်ဟိုသူတို့ရှိသွားမဲ့သူတော်တဲ့ခုတ်တာကောင်းတယ်ဆိုပြီးတော့အဲ့လိုပဲစဉ်းစားကြတဲ့သူကများတယ်လုံးဝမဝင်ကြအကြောင်းတော့မရှိဘူးသူတို့ဆိုတော့
မနက်ခွန်ရနေ့ကစလို့မြဝတီခရိုင်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြဝတီခရိုင်အတွင်းကစစ်တပ်ရဲ့စခန်းတစ်ခုဖြစ်တဲ့ခမရ395နဲ့သင်ငန်းညီနောင်ရဲစခန်းကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုနောက်ထပ်ဖလူးစခန်းကိုလည်းသိမ်းပိုက်လိုက်ပါတယ်ဒီနောက်မှာတော့မြဝတီအတွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးစစ်တပ်ကလည်း6ရက်ဇက်တိုက်လီကျောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အခုလိုမျိုးမြို့ကန်လူငယ်ဒေသမှာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီကြားကရေလေကျောင်းကလူတွေကိုပါစစ်မှုထမ်းစီဖို့လှုံ့ဆော်လာတာဖြစ်လို့ဒါဟာမြဝတီမြို့ကိုခုခံကာကွယ်ဖို့ဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြပါတယ
်ဘာလို့လဲဆိုတော့ခါကြတော့အခုဒီတိုက်ပွဲတွေဖြစ်နေပြီးတဲ့နောက်ပိုင်းမှာသူတို့စစ်အင်အားကဟိုဘက်ကတက်လာလို့မရတော့ဘူးဒီဘက်ကကလေးတွေလူငယ်ပိုင်းအဲ့ဒီစစ်တပ်တွေကျန်ရည်ရင်းဖောင်းဖို့ပြီးတော့မြဝတီမျိုးကိုကာကွယ်တဲ့ပုံစံမျိုးသူတို့လုပ်ဖို့လာတော့မတွေ့ဘူး။ဒီ295တို့ဒီမြဝတီတို့သူတို့တက်ကြွားမှဆိုးတော့သူတို့နေတက်ကြတွေပဲပူပူပဲရှိရတယ်။ကုန်းကြောင်းနေလာလို့မရဘူး။လာလို့မရတဲ့ခါကျတော့ဒီမျိုးဟာရှိတဲ့လူအင်အားမြဝတီမျိုးကိုပြန်နဲ့ခံတဲ့အချိန်နဲ့ကာကွယ်ဖို့မြဝတီမကြရေးပေါ့။အဲအဲ့လိုပုံစံမျိုး
။ကရင်ပြည်နယ်မြဝတီခရိုင်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်တစ်လျှောက်ကိုစစ်ဘေးရှောင်တဲ့သူတွေထောင်ထဲချီထွက်ပြေးလာကြပြီးထိုင်းဘက်ကလည်းတရားကိုဖျက်ချော်ပြီးခုနှစ်ရက်နေထိုင်ခွင့်လက်မှတ်နဲ့တရားဝင်လာရောက်သူတွေလည်းများလာကြပါတယ်။ထိုင်းဘက်ကလည်းနယ်စပ်တစ်လျှောက်လုံခြုံရေးတွေကိုတင်းကျပ်ပြီးကင်းလွတ်မှုတွေလည်းလုပ်လာပါတယ်ရှင်။